AWR မျော်လင့်ခြင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဒီဇင်ဘာလ9ရက်မြန်မာတက္ကီ1383ခုနှစ်နရောလာဇန်6ရက်ကြာသပတေးနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1163ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများတွင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
တော်ရှင်များရှင်ဆိတ်ရွှင်နှင်းချင်းဟာကိုခန္ဓာကိုစမ်းမာစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုချိန်မှာသောတာရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်သလိုက်ပါရရှင်။သောတာရှင်များရှင်ဝိညာဉ်တော်စာပေဆိုတာလူမျိုးတိုင်းအဆင့်တမရွေးပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတိုးတက်မြင့်မားရေးအတွက်လမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစာပေလို့ပြောနိုင်ပါတယ်ရှင်။ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယန်သာသနာဆိုတဲ့ဝိညာဉ်တော်စာပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့လေဝင်လေထွက်နေနေအောင်ကြီးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အများပြည်သူသုံးဖို့နဲ့ကိုယ်တိုင်နေထိုင်ဖို့အဆောက်အအုံတွေကိုတိဆောက်တဲ့အခါမှာလေဝင်လေထွက်ကောင်းမှုနဲ့နေရောင်ခြည်အမြောက်အများရရှိဖို့စီမံရမယ်။ဖျားကြောင်းနဲ့စာတင်ကြောင်းတွေမှာမကြာခဏအဲ့ဒီအရာတွေလိုအပ်နေတယ်။လေဝင်လေထွက်မကောင်းခြင်းကြောင့်ခရိယန်တရားဟောဆရာတွေရဲ့ပြိဿကိုအိတ်ငိုက်စေပြီးဆရာနဲ့ဆရာမများရဲ့လှုပ်ဆောင်မှုတွေကိုမကြာခဏအဟံ့အတားဖြစ်စေပါတယ်။ဖြစ်နိုင်ပါကလူနေအဆောက်အုံတွေကိုရေစီးကောင်းတဲ့ကုန်းမြင့်တွေမှာတည်ဆောက်ရမယ်။ဒါမှ၆သွေ့ချင်းဆွဆွထိုင်းမိုင်းချင်းနဲ့အနှံ့အသက်ဆိုးချင်းမှယောဂါတွေကိုလည်းကာကွယ်နိုင်တယ်။အိမ်တွေကိုတည်ဆောက်တဲ့အခါမှာအခန်းတွေမှာလေဝင်လေထွက်ကောင်းပြီးနေရောင်ခြည်အမြောက်အများရရှိဖို့ပြုလုပ်ရမယ်။အိမ်ခန်းတွေဟာနေ့ညမပြလေဝင်လေထွက်နိုင်ဖို့စီစဉ်ထားရမယ်။အဲဆောင်ကလည်းတခြားအိတ်ခန်းလိုပဲလေဝင်လေထွက်ကောင်းပြီးနေအောင်ချီရရှိဖို့ပြုလုပ်ထားရမယ်။ကြာကြာပိတ်ထားခြင်းကြောင့်ဆွဆွမှုမရှိစေဖို့စီမံရမယ်။နေအောင်ချီမရရှိတဲ့အခန်းနဲ့အဲ့ရကိုကောင်းမွန်စွာနေလန်းခြင်းမရှိဘဲအသုံးပြုတဲ့အခါမှာကျန်းမာရေးကိုထိခိုက်လွယ်ပြီးအသက်တိုးစေပါတယ်။အဆောက်အအုံတချို့မှာနေထိုင်တဲ့လူတွေဟာပန်းပင်နဲ့တခြားပင်တွေဟာနေအောင်ချီနဲ့အနွေးထက်လုံလောက်စွာရရှိနိုင်ဖို့ကယူဆိုင်ကြရမယ်ဒါမှမဟုတ်ပါကအပင်တွေအသက်မရှင်နိုင်ပါဘူးအပင်တွေအသက်ရှင်ဖို့အဲ့ဒီလိုလိုအပ်ပါကမိမိတို့ရဲ့မိသားစုနဲ့ဧည့်သည်တွေဟာလည်းအဲ့ဒီလိုပုံမလိုအပ်လိမ့်မယ်ကျမပျော်ရွှင်စွာနေလိုပါကကျမတို့ရဲ့နေအိမ်တွေကိုမြေနှိမ့်တွေမှာဖြစ်တတ်တဲ့အနှံ့အသက်ဆိုးတွေနဲ့ထိုင်းမိုင်းချင်းတို့ကိုရှောင်ပြီးတော့ကောင်းကင်နိုင်ငံမှာကျမရဲ့လက်ဆောင်တွေကိုပိတ်ဆို့စေခြင်းမရှိဘဲလွတ်လွတ်လပ်လပ်ဝင်ရောက်နိုင်ဖို့ပြတင်းပေါက်တွေကိုဖွင့်ထားရမယ်နွယ်ပင်တွေဘလောက်ပဲလှပစေကဘူးပြင်းပေါက်မှာမရှိစေရဘူးနေအောင်ကြီးကိုဟန့်တာမဲ့အပင်ကြီးတွေကိုလည်းအိမ်အနီးနားမှာမရှိစေရပါဘူးနေအောင်ကြီးဟာလိုက်ကားတွေကော်စောတွေနဲ့ပကြီးကားချက်တွေကိုအယောင်မှိန်စေပေမဲ့ခလေးငယ်တွေရဲ့ပန်းပြင်းမို့မို့ကလေးကိုတော့ကျန်းမာရေးနဲ့တောက်ပစေပါတယ်အသက်ကြီးတဲ့သူတွေကိုစောင့်ရှောက်တဲ့သူတွေဟာဖိုးဖိုးဖွားဖွားတို့အတွက်နှွေးထွေးပြီးတက်တောင့်တက်တာရှိတဲ့အခန်းတွေလို့လိုတဲ့ဆိုတာကိုမမေ့ပါနဲ့နှစ်ရှည်လများခွန်အားကိုအသုံးပြုတဲ့အတွက်ကြောင့်ယောဂါတွေကိုတိုက်ဖြတ်ဖို့ခွန်အားနည်းလာပြီးသူတို့ဟာနေအောင်ကြီးနဲ့လေကောင်းလေသာများစွာလိုအပ်ပါတယ်စိတ်နဲ့ခန္ဓာကိုယ်ကျန်းမာရေးအတွက်တကူရည်တန့်ရှင်းမှုအင်မတန်လိုအပ်ပါတယ်အရေပြားမှအညစ်အကြေးတွေအမြဲထွက်နေတတ်ပါတယ်ရေမမှန်ချိုးခြင်းမရှိပါကချွေးပေါက်တန်ပေါင်းများစွာဟာပိတ်ဆို့သွားပြီးအရေပြားမှထွက်တဲ့အညစ်အကြေးတွေဟာအပြင်ကိုမထွက်နိုင်တော့ဘဲတခြားအစိတ်အပိုင်းတွေအတွက်ဝန်ထုပ်တွေဖြစ်လာပါတယ်။နာနဲ့နဲ့ညက်နေတချိန်စီရေအေးဒါမှမဟုတ်ရေနွေးချိုးခြင်းဟာများစွာအကျိုးရရှိစေပါတယ်။ရေကိုစနစ်တကျချိုးပါကအအေးမိမိတဲ့အပြင်အအေးမိခြင်းကိုကာကွယ်ပြီးသွေးလည်ပတ်မှုကိုပုံမှန်အားကောင်းစေပါတယ်။စိတ်နဲ့ခန္ဓာကိုယ်နှစ်ပါးစလုံးကိုအသည့်လောင်းစေပြီးကျွတ်သားတွေလှုပ်ရှားမှုကိုလွယ်ကူစေပါတယ်။ညံရွှင်ပြီးတော့အကျောတွေကိုပြေစေတယ်။ရေချိုးခြင်းဟာဝမ်းသွာခြင်းကိုအထောက်အကူပြုပြီးဝမ်းပိုက်နဲ့အသည်းကိုကျန်းမာစေတယ်။ခွန်အားလည်းတိုးစေပါတယ်။အစာကျေခြင်းကိုလည်းအားကောင်းစေပါတယ်။အဝတ်အစားတွေဟာတန့်ရှင်းဖို့လည်းအထူးလိုအပ်တယ်။အဝတ်အစားတွေဟာအရေပြားမှထွက်လာတဲ့ချွေးတွေကိုစုပ်ယူထားပြီးမကြာခဏလျှော့ဖွှတ်ခြင်းမရှိပါကအဲ့ဒီအညစ်အကြေးတွေဟာခန္ဓာကိုယ်အတွင်းကိုပြန်ရောက်သွားလိမ့်မယ်။မတန့်ရှင်းမှုဟာယောဂါကိုဖြစ်စေပါတယ်။မှောင်တဲ့နေရာတွေ၊အိမ်တောင့်တွေ၊ပုတ်တိုးနေတဲ့အရာတွေနဲ့ဆွတ်ဆူထိုင်မိုင်းပြီးမှိုတက်နေတဲ့အရာတွေမှာအသက်သေးစေနိုင်တဲ့ပိုးမွှားတွေအများကြီးရှိပါတယ်။နေအိမ်အနီးမှာဟင်းသီးဟင်းရွက်နဲ့တစ်ရွက်တွေကိုပုတ်တိုးစေပြီးလေထုကိုညစ်ညမ်းစေဖို့မထားရှိရပါဘူး။အိမ်အတွင်းမှာလည်းပဲပုတ်တိုးစေတဲ့အရာတွေဖယ်ရှားပြစ်ရမယ်။ကျမ်းမာရေးနဲ့အင်မတန်မှညံ့ညွတ်တဲ့မြို့ကြီးတွေမှာတတိမဲ့တဲ့အိမ်တောင်တစ်ခုကြောင်ဖျားနာခြင်းကတ်ဆိုးတွေမကြာခဏဆိုက်ကတ်တာကိုတွေ့ရပါလိမ့်မယ်။မိသားစုတွေပျော်ရွှင်ကျမ်းမာပြီးယောဂါကင်းဖို့အတွက်ပြည့်စုံတဲ့တန်ရှင်းမှုနေအောင်ကြီးအမြောက်အများနဲ့
မိမိတို့နေအိမ်မှာကျန်းမာရေးနဲ့ညီညွတ်စွာနေထိုင်ဖို့အင်မတန်မှလိုအပ်တဲ့အကြောင်းကိုကျမ်းနာသိရှိရခြင်းဖြင့်တော်တဲ့ရှင်များကိုဖျားရှင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်ကြစေတမှာပါဘူး။ကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါရရှင်။
တော်တော်ရှင်များအားလုံးမင်္ဂလာပါရှင်ခုချိန်မှာဆံပြားရင်တောင်ဆိုတဲ့စာအုပ်ထဲကကမ္ဘာယေရှုချက်ဤဆံချင်းထဲညစ်မာတဲ့ယေရှုချက်ကိုထားရှိပါဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်တော်တော်ရှင်များရှင်မိခင်ဟာကမ္ဘာအတွေးခေါ်ရဲ့ချုပ်ထိန်မှုအောက်တွင်မရှိစေရပါဘူးကမ္ဘာဆံချင်းတွင်နေရေမောင်တမ်းမီအောင်လဲကျိုးပန်းဆောင်ရွက်မှုမရှိစေရပါဘူးဘဝတက်တာရဲ့ကြီးမားတဲ့ယေရှုချက်ဟာဘာဖြစ်လဲဆိုတာကိုသူမကိုယ်တိုင်ဆုံးဖြတ်ပြီးဒီယေရှုချက်ကိုအကောင့်ထဲပေါ်နိုင်ရင်ကြိုးပမ်းရမယ်အချိန်မရှိတဲ့အတွက်သူမရဲ့အိမ်တွင်းမှုကိစ္စများတို့ကိုလစ်လူရှုထားတဲ့အခါကြီးမားတဲ့ဆိုးကျိုးများကိုရင်ဆိုင်ရတဲ့ဒုက္ခမှကင်းလွတ်နေပြီမယ်တို့ရတွင်သူမရဲ့သားသမီးတို့အားတွင်တင်ဆုံးမပြည့်ပြင်ရတဲ့ကိစ္စကိုလစ်လူရှုထား၍မရနိုင်ပါဘူးသူတို့ရဲ့ချွတ်ယွင်းတဲ့အကျင့်စာရိတ္တများကသူမရဲ့တစ္ဆာမဲ့ခြင်းကိုကျင်ညာလိုက်မယ်မိခင်အနေဖြင့်ဆုံးမပြည့်ပြင်မှုမပြုတဲ့ကျန်းတဲ့ရမ်းဆိုင်တဲ့အပြုမှုများယူတည်လေးစားခြင်းနာထောင်ချင်းကင်းမဲ့တဲ့အပြုမှုအနေထိုင်ဟာမိခင်ရဲ့ဂုဏ်ကိုထိခိုက်ပြီးမိခင်ရဲ့ဘဝအသက်တာကိုခါသီးစေလိမ့်မယ်။မိခင်တို့တင်းတို့သားသမီးများရဲ့ကံကြမ္မာဟာတင်းတို့ရဲ့လက်ထဲမှာအများဆုံးဖြစ်ပါတယ်။တင်းတို့ရဲ့တာဝန်ကိုဆောင်ရွက်ရမှာပြက်ကွက်မယ်ဆိုရင်သူတို့ကိုစာတန်ရဲ့လက်ထဲသို့အနှံလိုက်တဲ့အတွက်အခြားသောသူတို့ရဲ့ဝိညာဉ်များကိုဖျက်ဆီးရန်အတွက်စာတန်ဟာတင်းတို့ရဲ့သားသမီးများကိုသူ့ကိုယ်စားလှယ်အနေဖြင့်အသုံးပြုလိမ့်မယ်။ဒါမှမဟုတ်တင်းတို့ရဲ့တစ္ဆာရှိစွာစည်းကမ်းတစနေထိုင်မှုနဲ့ကောင်းသောပုံသက်တည်ပြမှုကြောင့်သူတို့ဟာခရစ်တော်ထံသို့ချဉ်ကပ်ကြပြီးသူတို့ကတဖန်တခြားသူတို့အားပြုပြင်ပေးခြင်းအပြင်တင်းတို့မှတစဉ်ဝိညာဉ်အများတို့ဟာကယ်တင်ခြင်းသို့ရောက်ရှိလိမ့်မယ်။နားဆင်ကြတဲ့တောထရှင်များအလုံးပေါ်ဖပြရှင်ကောင်းကြီးပေးပါစေရှင်။တောထရှင်များအလုံးမင်္ဂလာပါရှင်။အခုချိန်မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကအကောင်းကိုမြေတောင်မြောက်ပေးပါအဆိုးကိုနှိပ်ကုပ်ပါဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။သောတာရှင်များရှင်။မိဘတို့ဟာသူတို့ရဲ့သားသမီးတို့အားကိုရောရှင်ရဲ့မေတ္တာတော်နဲ့ကြောက်ရွံ့ခြင်းတို့မှကြီးထွားရင်တန်လာကြစေရန်အတွက်ဖခင်သခင်နဲ့လက်တွဲဆောင်ရွက်ကြရမယ်။သူတို့ရဲ့သားသမီးများအားမှန်ကန်စွာတုန်တင်ဆုံးမရန်လစ်လူရှုသည့်ထက်ဖ ဖျားသခင်အတွက်မနှိမ့်မျိုးပွဲဖြစ်တဲ့အရာဟာမရှိပါဘူး။ရန်သူဒီဟုသောမာနအားသူတို့အပေါ်ဩဇာရမ်းမိုးခြင်းမရှိစေရန်သားသမီးတို့ရဲ့အပြောဆိုနဲ့အပြုမူတွေကိုတတိကြီးစွာဖြင့်စောင့်ထိန်ပေးရမယ်။ဖျားသခင်ရဲ့ယေရှုချက်ကိုစန့်ကျင်ဘဲပြုနိုင်ရန်သူ့ဩဇာကိုသားသမီးတို့အပေါ်လွှမ်းမိုးစေရန်စာတန်ဟာများစွာအလိုရှိနေသေးတယ်။မိဘတို့ဟာသူတို့ရဲ့သားသမီးများအတွေ့ကျင်နာစွာဖြင့်၎င်းစိတ်ဝင်စားစွာဖြင့်၎င်းယူရတိမ်မွေစွာဖြင့်၎င်းလောက်ကင်ဆောင်ရွက်၍ကောင်းတဲ့အပြုမူအလောက်ကင်ဟုသမျှကိုလောက်ကင်ဆောင်ရွက်စေရန်မကောင်းမှုဒုစရိုက်ဟုသမျှဟာသူတို့အကျင့်စာရိတ်တားရဲ့တစိတ်တသေးတာဖြစ်မလာစေရန်နှိတ်ကိုပေးရမယ်။စိတ်ကြည်နက်စွာဆောင်ရွက်ပြီးရဲ့လုပ်ငန်းအတွေ့ဝမ်းမြောက်ရှင်လန်းရမယ်။သားသမီးများဟာဖခင်ရဲ့ချက်မှတ်ပေးတော်မူတဲ့အမွေစားအမွေခံများဖြစ်ပြီးကိုရရှင်ပိုင်တော်မူတဲ့ဒီယတနာလေးတွေကိုကျွန်ုပ်တို့ကုက္ကဲထင်းသိမ်းဆောက်ရှောက်ရမှုအတွက်ကိုရရှင်နဲ့စည်ရင်ရှင်းကြရမှာဖြစ်တယ်။သားသမီးတို့အားတပည့်တော်မများဖြစ်လာစဉ်ယင်တုန်တင်ဆုံးမဩဝါဒပေးစဉ်ဟာမိဘများအနေဖြင့်ဖျားသခင်အတွဲအစင့်အမြင့်ဆုံးဆောင်ရွက်ပေးနိုင်တဲ့လုပ်ငန်းဖြစ်တဲ့ဒီလုပ်ငန်းကိုထမ်းဆောင်တဲ့အခါမှာတိခန့်သောစိတ်ဖြင့်၎င်းတတိဝရိယရှိရှိဖြင့်၎င်းအားစိုးမှန်တဲ့ရှိရှိဖြင့်၎င်းတသက်ပတ်လုံးဆောင်ရွက်ရမယ်ဒီယုံကြည်ရာလွှဲအပ်ထားတဲ့လုပ်ငန်းကိုလျှို့ရှုလျင်ကျွန်ုပ်တို့ဟာတစ္ဆာမဲတဲ့ဗန္နာစိုးများဖြစ်နေကြလိမ့်မယ်ကျွန်ုပ်တို့အားဖျားသခင်ထာဝရဖျားပေးသရားတော်မူခဲ့တဲ့သားသမီးများကိုကြည်ပါလောဟူ၍မိဘများကဖျားသခင်ထံဝမ်းမြောက်ဝမ်းသာစွာဖြင့်ရှောက်ထားပြောဆိုနိုင်သည့်တိုင်အောင်သူတို့ရဲ့သားသမီးများအတွက်သူတို့ဟာမေတ္တာဖြင့်၎င်းယုံကြည်ခြင်းအဖြစ်၎င်းဆုတောင်းခြင်းအဖြစ်၎င်းလှူဆောင်ကြရမှာပါတယ်နားဆင်ကြတဲ့တော်တရှင်များအားလုံးပေါ်ဖပြရှင်ကောင်းကြီးပေးပါစီရှင
်တော်တရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမိဝဲစားတော့ကြတဲ့အခါစားတော့မှုမမကန္နာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတရှိများရှင်ဒီနေ့အစာမကြေခြင်းနဲ့အစီဝေးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်တချို့လူသားတွေဟာအရှံပဲပြင်ဆင်ထားတဲ့ဇပွဲမှာထိုင်ပြီးတော့အလွယ်တကူအစာကြေချက်နိုင်တာထက်အစာမတန်ပိုပြီးတော့စားသုံးတတ်ကြပါတယ်။အစာပိုရင်းနဲ့ဝန်ပိနေတဲ့အစာအိမ်ဟာမိမိတို့ရဲ့အလုပ်တွေကိုပုံမှန်မလုပ်နိုင်တော့ပါဘူး။ဒါကြောင့်အကျိုးဆက်အဖြစ်အုံနောက်ထိုင်မိုင်းတာတွေဆုံးဖြတ်ချက်နှေးကွေးတာတွေဖြစ်ပေါ်လာတတ်ပါတယ်မတည့်တဲ့အစာတွေကိုရောပြီးစားမိချင်းကြောင့်လဲစိတ်ဝေဒနာတွေဖြစ်ပေါ်လာတတ်တယ်အဲ့ဒီအစာတွေကြောင့်အစာအိမ်ထဲမှာအချင်းပေါက်လာတယ်ဒါကြောင့်သွေးတွေဟာညစ်ညမ်းလာတယ်အဆုံးမှာအုံနှောက်ဟာထိုင်မိုင်းရှုပ်ထွေးလာတတ်ပါတယ်တစ်ချိန်တည်းမှာအစာမျိုးစုံစားတတ်တဲ့အကျင့်ဟာအစာမကြေတဲ့ယောဂါကိုမကြခဏရရှိစေတယ်။ဒါကြောင့်အစာကြေချက်တဲ့အင်္ဂါရက်တွေမှာအနာတရဖြစ်ပေါ်တတ်တယ်။စားသုံးတဲ့အစာတွေရဲ့အတိုင်းအဆအလွန်အကျွံဖြစ်တာတွေမတည့်တဲ့အစာတွေကိုရောစားတာတွေကြောင့်အစာအိမ်ဟာသူ့ရဲ့အလုပ်ကိုကောင်းကောင်းမလုပ်နိုင်တော့ပါဘူး။သဘောထားတိုက်ဆိုင်မှုမရှိတဲ့စိတ်ထင်ချင်းတွေတတိပေးပေမဲ့အချင်းဤသာဖြစ်တတ်တယ်။ဒါကြောင့်အကျိုးဆက်အနေနဲ့ဝေဒနာကိုခံစားလာရပါတယ်။ယောဂဗျာတွေဟာကျန်းမာခြင်းရဲ့နေရာမှာအစာထိုးနေရာယူတတ်ကြပါတယ်။အစည်းဝေးတွေနဲ့ဘယ်လိုပတ်သက်နေသလဲလို့တချို့ကမေးကြပါလိမ့်မယ်။အင်မတန်မှသက်ဆိုင်နေပါတယ်။မှားယွင်းတဲ့စားခြင်းတွေရဲ့အကျိုးဆက်တွေကိုအစည်းဝေးကိုယူဆောင်လာတတ်တယ်။အစာအိမ်ရဲ့အခြေအနေတွေကြောင့်အုံနောက်ကထိခိုက်နေတယ်။ပုံမှန်မဟုတ်တဲ့အစာအိမ်ကြောင့်စိတ်သဘောတွေကလည်းပဲမတည်မကြာဖြစ်တတ်တယ်။ယောဂရနေတဲ့အစာအိမ်ဟာအုံနောက်ကိုလည်းယောဂဗျာတွေနဲ့ပြည့်ဝနေစေတယ်။မှားယွင်းတဲ့ထင်မြင်ယူဆချက်တွေကိုဆက်လက်ဆုပ်ကိုင်စေဖို့လူတူဦးတယောက်ကိုခေါင်းမာစေတယ်။အဲ့ဒီလိုပုဂ္ဂိုလ်ရဲ့ဉာဏ်ပညာလို့ဆိုတဲ့အရာဟာဘုရားသခင်အတွက်မိုက်မဲမှုသာလင်ဖြစ်ပါတယ်။အဲ့ဒီလိုအချက်တွေဟာအစည်းအဝေးတွေမှာဖြစ်ပေါ်နေတဲ့အခြေအနေရဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းတင်ပြလိုပါတယ်။တည်တည်ချာချာလှစ်လာသုံးသပ်ပြီးမှဖြည့်ဆို့တဲ့မိကုံးတွေနဲ့ အရေးပါတဲ့ဆုံးဖြတ်ချက်တွေကိုစဉ်စားသုံးသပ်မှုမဖြစ်ပဲအလင်းစလိုအဖြစ်ပေးဆုံးဖြတ်တတ်တဲ့အစည်းအဝေးတွေဖြစ်ပေါ်နေတဲ့အခြေအနေရဲ့အကြောင်းရင်းကဒီအချက်ပဲဖြစ်ပါတယ်။တသွေးတသန်နဲ့ခေါင်းငိတ်သဘောတူသင့်တဲ့အရာတွေကိုခေါင်းရံကန့်ကွက်ခြင်းဖြင့်အစည်းအဝေးတစ်ခုရဲ့ပတ်ဝန်းကျင်အခြေအနေကိုလုံးလုံးပြောင်းလဲစေခဲ့တတ်တယ်။အဲ့ဒီရက်လက်တွေကိုလူတွေမကြာခဏခံစားရတတ်တယ်။ဒါကြောင့်စားတော့ခြင်းအမှုမှာချုပ်တီးခြင်းကင်းမဲ့မှုရှိတဲ့အတွက်တာမမီးနဲ့တန်ရှင်းသောမီးအကြရှိခြားနားမှုကိုထင်ထင်ရှားရှားမြင်တွေ့ဖို့အရေးချင်းမမီးလို့အမှုတော်ဆောင်ကြီးကချုပ်တီးခြင်းမရှိခြင်းအပြင်လူတွေကိုဖျားသခင်ပေးထားတဲ့တတိပေးစကားတွေကိုဂရုမစိုက်ထားကြောင်းဖော်ပြနေတယ်။လူတို့ဟာဘယ်သူဟာဖျားသခင်ကိုကြောက်ရွံ့တယ်လဲ။အဲ့ဒီလူဟာဖျားရှင်စကားကိုလည်းနားထောင်ပါစေ။ဘယ်သူဟာအလင်းမရှိဘဲမောင်မိုက်မှာသွာလာနေတယ်လဲ။အဲ့ဒီလူဟာဖျားသခင်ရဲ့နာမတော်ကိုခိုးလုံပြီးမိမိဖျားသခင်ကိုအမိပြုဖို့လိုတယ်။ချုပ်တီးချင်းကင်းမဲ့စွာစားတော့ချင်းမရောမတန့်ရှင်းတဲ့လောကပျော်မွေ့ခြင်းခံစားမှုနဲ့ဆုံးညစ်မှုအပေါင်းမရောလူတွေကိုကယ်မနိုင်ဖို့ဖျားသခင်စီမှာတိုးဝင်ချီကပ်ခြင်းမပြုဘဲနေကြမှာလား။ဖျားသခင်ကိုကြောက်ရွံ့ခြင်းအဖြစ်လူတို့ရဲ့ဇာရိတများစုံလင်စွာတန့်ရှင်းနိုင်စေဖို့ကိုယ်စိတ်နှစ်ပါးကိုပြည့်ဝစေတဲ့အရာမှန်သမျှကိုပြစ်ပယ်ပြီးသာရဖျားသခင်ရဲ့ရှေ့မှာမိမိကိုယ်ကိုလိချချပါစို့ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်ရရှိဖို့အကြံပေးတင်ပြလိုက်ပါတယ်ရှင
်။ညောလေးချက်တွေကဖြစ်ကိုတင်အားလေဝေလို့မဖြစ်ဘူး
တော်တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်တော်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
်AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ